ကမ္ဘာလုံးမှာကူးစက်ပြန့်နှံ့နေတဲ့ COVID-19 ကပ်ရောဂါရက်ခတ်မှုကမြန်မာခီးသွားလုပ်ငန်းမှာအမေရိကန်ဒေါ်လာတန်း900လောက်နဲ့နှာမှုရှိမယ်လို့ခီးသွားလုပ်ငန်းရှင်တွေကခန့်မှန်းထားပါတယ်။ကပ်ရောဂါကြောင့်ရက်ဆိုင်သွားတဲ့မြန်မာခီးသွားလုပ်ငန်းတွေနဲ့ပတ်သက်ပြီးပြောပြပေးပါမယ်။မြန်မာနိုင်ငံတွင်လာမဲ့နိုင်ငံခြားသားတွေအတွက်ပြည်ဝင်ခွင့်ဗီဇာပိတ်ပင်လိုက်တာ။မြန်မာလေဆိပ်တွေမှာအဝင်ထွက်ခီးသည်တင်နိုင်ငံတကာလေကြောင်းလိုင်းတွေကိုပါပိတ်ပင်လိုက်တာမို့မြန်မာခီးသွားလုပ်ငန်းကအတော်လေးထိခိုက်ခဲ့ပါတယ်။နိုင်ငံတကာမှာဖြစ်နေတဲ့ကပ်ဘေးကရက်ကြောင့်မြန်မာခီးသွားလုပ်ငန်းဟာပြီးခဲ့တဲ့ဇန်နဝါရီလတွေကကျဆင်းခဲ့တာဖြစ်တယ်လို့ခီးသွားလုပ်ငန်းရှင်များအသင်းရဲ့အဖွဲ့ဝင်တဦးဖြစ်တဲ့ဦးဖြိုးဝေရာဇာကပြောပါတယ
်။သူတွေကတော့ဒီရောဂါလုံးဝရှင်းသွားပြီးဒါမှမဟုတ်ဟိုကာကွယ်ဆေးပေါ်ပြီးဆိုတဲ့အခြေအနေမျိုးတော့ဖြစ်မှာပဲကောင်းကောင်းပြန်ခီးသွားလိမ့်မယ်လို့ထင်ပါတယ်။အဲ့အပြင်ကိုလက်ရှိဒီအခြေအနေတော့မဟုတ်စီးပွားရေးကိုထိခိုက်မှုကလည်းတော်တော်ပြင်းထန်တဲ့အတွက်လူတွေမှာပတ်စံဟိုအလုံးမလုံးပဲနဲ့ထိုင်နေကြရတဲ့လူတွေအများကြီးဖြစ်နေကြတော့အဲ့ပေါ်မှာမူတည်ပြီးတော့ခီးသွားဖို့ဆိုတာဟိုပြန်ပြီးသူတို့ပတ်စံစုဖို့အချိန်ပေးရမှာပေါ့
အခုလိုကပ်ဘေးအခြေအနေကြောင့်မြန်မာနိုင်ငံရဲ့ခီးသွားခန္ဓာပိုင်းမှာတန်း900နီးပါးဆုံးရှုံးဖို့ရှိနေတယ်လို့ဆိုလာသူကတော့ဟိုတယ်လုပ်ငန်းရှင်အသင်းတူဥက္ကဋ္ဌဦးခင်အောင်ထွန်းပ
ါတဘောတော့ဗျာဇန်နဝါရီလကလာစီလောက်မှာဟုတ်လားကျွန်တော်တို့တရုတ်ပြည်နဲ့ဆက်ရက်တဲ့ဖေဖော်ဝါရီဒီ first week လောက်မှာလည်းတရုတ်ပြည်ကိုရက်သွားတာဒီဆလာပေါ့နော်ဟုတ်လားဆတယ်ဆတယ်အခုမတ်လဒီနေ့ဆိုခုံသွားတယ်အဲ့မှာအများကြီးဆိုရှယ်ဝါဒီရဲ့ခမန်းဒီရဲ့ကာလာခမန်းချက်ကတော့ကျွန်တော်တို့ကတန်းနေရာလောက်မှနေအခုဟိုစက်တာမေဂျွန်ဇူလိုင်အောက်တိုဘာစက်တင်ဘာဟာနဲ့ပေါင်းလိုက်တဲ့ဆိုရင်တန်း900လောက်ရှိတယ်လို့ဟိုနှစ်တာစက်တင်ဘာလအခုလောက်ထိကျွန်တော်မှန်းလာတာနော
်ကိုဗစ်ကြောင့်နိုင်ငံစီးပွားရေးလေပတ်မှုကိုထိခိုက်မှုအနည်းဆုံးဖြစ်ဖို့အခွန်တွေလျှော့တာအတိုးနှုန်းဖြေလျှော့တာတွေဆောင်ရွက်ပေးမယ်လို့အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုထားပါတယ်ဒါပေမဲ့လက်ရှိခီးသွွားလုပ်ငန်းတွေဟာဘယ်အချိန်မှလုပ်ငန်းပြန်လည်လည်ပတ်နိုင်မလဲဆိုတာမပြောနိုင်သေးပါဘူးလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့အတွက်တိကျတဲ့စနစ်တွေထားရှိဖို့လိုအပ်နေတယ်လို့ဟိုတယ်လုပ်ငန်းရှင်အသင်းဒူကထဦးခင်အောင်ထွန်းကအကြံပြုသွားပါတယ
်ဟိုတယ်နဲ့တူစင်အင်ဒပ်စထရီတခုတည်းဟိုပဲနည်းဆုံး3 to 500 billion လောက်ထုတ်ပေးနိုင်ဖို့လုပ်တယ်ကျွန်တော်တို့ကရော့ကျသွားတာမဟုတ်ကျွန်တော်တို့ကတုံ့ပြန်ဖြစ်သွားတာဘယ်မှလည်းမရှိဘူးဆိုတော့လုတ်သွားတယ်လည်းတစ်ခါထိန်းထားရမယ်ဆော့ shop လုံးမှလည်းဒီခုခါပြီးဘယ်တော့နောက်ထပ်ချပေးမလဲလို့လုပ်ပေးမလဲတခြား policy တွေပါလိမ့်ရှိမလဲအခုကျွန်တော်တို့ဟာချုပ်ဟိုတယ်ခီးသွွားလုပ်ငန်းတွေနဲ့ခြိရတဲ့ရင်ခြိရတဲ့ဟာရတဲ့ဟိုလုပ်ငန်းတွေစဆောင်နေတာရှိတယ်လေဟိုလာဟို 0.5 ကနေပြီးတော့နောက်ထပ် 1% ဖြစ်တော့ 11.5 ရှိနေတယ်ဘယ်အရင်တော့လည်းနေတဲ့ချိန်မှာပြေးနိုင်တယ်အခုချိန်မှာတော်များရှိလို့မပေးနိုင်တော့ဘူးပေါ့ဗျာဒီတကက် script plan တွေကိုဆက်ပြီးတော့ကြီးညာထားဖို့လိုပဲသို့မဟုတ်လည်း policy ပိုင်းဆိုင်ရာ short ပြီးကြတယ် contract income tax ကိုချွေလိုက်တာမျိုးမဟုတ်ခနဲ့ရပ်ပေးလိုက်တာမျိုးပေါ့နော
်လက်ရှိမှာတော့ခီးသွွားလုပ်ငန်းတွေနဲ့ဟိုတယ်လုပ်ငန်းတွေဆက်လက်ရပ်တည်နိုင်ဖို့ငွေကြေးဆိုင်ရာအထောက်ပံ့တွေနဲ့အတိုးမဲ့ချင်းငွေတွေအခွန်အခတွေလျှော့ဖို့ခီးသွွားလုပ်ငန်းရှင်များအသင်းကအစိုးရကိုတောင်းဆိုထားပါတယ်ကမ္ဘာ့ဘဏ်ကထုတ်ပြန်တဲ့မလ30ရက်နေ့အစီရင်ခံစာတစ်စောင်အရတော့ကိုဗစ်ဘေးကြောင့်အခြားဒေသတွင်းနိုင်ငံတွေနဲ့ဤသူမြန်မာစီးပွားရေးအတွက်ပြင်းထန်တဲ့တက်ရောက်မှုတွေရှိလာနိုင်ပေမဲ့ကပ်ဘေးမတိုင်ခင်မှာစီးပွားရေးကောင်းမွန်ခဲ့တာမျိုးအနည်းငယ်ခံသာမယ်လို့ဆိုထားပါတယ်။ဒါပေမဲ့လေပြည်တွင်းမှာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုဆိုးလာမယ်ဆိုရင်စီးပွားရေးကျတဲ့မှုတွေကပိုပြီးကြီးလာနိုင်ပြီးဒါကိုအချိန်ယူကုသရလိမ့်မယ်လို့ခီးသွွားလုပ်ငန်းရှင်တွေကဆိုပါတယ်။ကျွန်မမိခါပါရန်ကုန်ကနေသတင်းပေးပို့ထားပါတယ်။